ကမ္ဘာနဲ့ကူးစက်ပြန့်နေနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးနဲ့ရင်ဆိုင်နေရတာကြောင့်ကမ္ဘာတဝန်းလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးဒီရောဂါတိုက်ဖျက်ရေးအတွက်အားလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုမေတ္တာရပ်ခံလိုက်ပါတယ
်။ I am calling for an immediate global ceasefire in all corners of the world. It is time to put armed conflict on lockdown.
ကမ္ဘာနေရာအနှံ့မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေချက်ချင်းရပ်တန့်ကြဖို့ကျွန်တော်တောင်းဆိုပါရစေ။အခုချိန်ဟာလက်နက်ကိုင်ပဋိပက္ခတွေကိုရပ်တန့်ထားပြီးကျွန်တော်တို့အားလုံးရဲ့အသက်အန္တရာယ်ကိုကာကွယ်ကြရမယ့်အချိန်ဖြစ်ပါတယ်။စစ်ဖြစ်နေကြတဲ့ပြည်ပအဖွဲ့တွေအနေနဲ့လည်းမလို့မုန်းတီးမှုတွေမယုံကြည်မှုတွေကိုဘေးထယ်ထားကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်။တနက်တန်တွေကိုရပ်တန့်လိုက်ကြပါ၊တိုက်ပွဲတွေကိုရပ်ကြပါ၊လေကြောင်းကတိုက်ခိုက်မှုတွေကိုအဆုံးတတ်ကြပါလို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဒီကမ္ဘာလုံးကိုကူးစက်ပြန့်နှံ့နေတဲ့အချိန်မှာပဲစီးရီးယားနိုင်ငံကစစ်ပွဲတွေဟာ10နှစ်တာကာလတွေကိုဝင်ရောက်လာနေတယ်လို့ယင်းနေနိုင်ငံကပြည်တွင်းစစ်ဟာလည်း6နှစ်ထဲကိုရောက်လာနေပါပြီ။အလားတူပဲအာဖရိကတိုက်အတွင်းကလီဘီးယားတောင်ဆူဒန်တို့မှာလည်းစစ်ပွဲတွေအရှိအဟုန်နဲ့ဖြစ်ပေါ်နေတာပါ။မြန်မာနိုင်ငံမှာဆိုရင်လည်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့တိုင်းလာလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာလည်းအရှိန်လျှော့မသွားသေးတာကြောင့်အပြစ်မဲ့ပြည်သူအများပြားတေဆုံးနေကြရတယ်လို့ထောင်ပေါင်းများစွာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းတေဆုံးသူ 16,000 ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်သူအရေအတွက်ကတော့၄သိန်းနာကပ်လာပြီဖြစ်ပါတယ်။